ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ရန်ကုန်စစ်တွေကာလမကြီးဘော်ကမဟာကံကြီးရှင်ဖရာနာမမနေ့ကရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဒီအစိုးရတပ်မတော်တို့တိုက်ပွဲဖြစ်ခဲ့ပြီးအရက်သား၄ဦးဒဏ်ရာရသွားခဲ့ပါတယ်ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကတင်ပြထားပါတယ်ရှင်
ကျောက်တော်မြို့ဝင်မဟာကံကြီးရှင်ဖရာနီမှာမနေ့ကရခိုင်လက်နက်ကင်အဖွဲ့နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်အရသာ၄ဦးဒဏ်ရာရရှိခဲ့ပြီးအဲ့ဒီဒဏ်ရာရရှိသူ၄ဦးထဲမှာ၂ဦးရဲ့ရှင်နေမှာစိုးရင်ရတာကြောင့်စစ်တွေစစ်ရုံကိုပို့ဆောင်ထားရတယ်လို့ကျောက်တော်မြို့နေပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်
။တယောက်ကတော့အဲ့ဒီအကန့်ဖြစ်တဲ့နားမှာဆဲရောက်နေတဲ့ဒီလမ်းဘေးဈေးဆိုင်လေးရောက်နေတဲ့တယောက်ပေါ့အတူမှာတော့လက်မောင်းကိုကြည်ဖြတ်သွားတာပေါ့ဟိုဖောက်ထွက်သွားတာပေါ့ဖောက်ထွက်သွားတော့အရိုးပါကြည်သွားတဲ့အတူကတော့ပြင်းပြင်းထန်ထန်ဖြစ်တာပေါ့ဆိုတော့နောက်နှစ်ယောက်ကတော့ဒီသေးသေးမှာမြို့လေသေးသေးမှာဟိုရှိနေတဲ့ဒီပရင်ဆိုင်ပေါ့ပရင်ဆိုင်နားမှာရှိနေတဲ့လူကိုနှစ်ယောက်ပေါ့အဲ့နှစ်ယောက်ကတော့အဲ့ဒီကနေဆင်လာတာပေါ့အဲ့ဒီကနေဟိုဆင်လာတဲ့ဟိုဘုံဆင်တွေဖြစ်မှာပေါ့လေဒီအမြောက်ဆင်တွေဖြစ်မှာအဲ့ဒီဆင်တွေဖြစ်ပြီးတော့မှတယောက်ဒါအသေးစားဆင်ရပေါ့တယောက်အသေးစားဆင်ရရတယ်ဒါနောက်တယောက်ကတော့ကျွန်တော်တို့ဟိုရှင်းရွာရက်ခွက်ဖြစ်မှာပေါ့အဲ့ဒီမှာဟိုပပေးတဲ့ဆိုတော့ဟိုရက်ခွက်တွေတခုရှိတယ်အဲ့ဒီမှာလမ်းချစ်မှာဒီပါပေါ့အနေစားလုံနေတာပေါ့ဒါလူကြီးပိုင်းတယောက်တော့အသက်50ရွေးပေါ့အဲ့တယောက်ကတော့ဒါသူထိုင်နေတုန်းမှာလာကြည့်ပြီးတော့မျက်ခုံးကိုလာကြည့်တာပေါ့နှလုံးနဲ့မျက်ခုံးကိုလာကြည့်အဲ့ဒီနှစ်ယောက်ကတော့လက်မောင်းမှာကြည့်တဲ့တယောက်ကြီးအမျိုးလုံးမှာကြည့်တဲ့နှစ်ယောက်ကတော့နည်းနည်းဒါပြင်းတာပေါ့တင်ရနည်းနည်းပြင်းတော့စစ်တွေကိုမနေကစစ်တွေကိုပို့လိုက်ရတယ်
။ကျောက်တော်မျိုးတွင်မှာလုံရှုံရဲဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းကိုရခိုင်လက်နက်ကင်အေအဖွဲ့ကလူနေအိမ်တွေကိုကာကွယ်ယူပြီးရှောင်းမောင်းပစ်ခတ်တာတွေကြောင့်မျိုးတွင်လူနေအိမ်တချို့နဲ့ဒေသခံ၄ယောက်တန်ရာရရှိသွားတာဖြစ်တယ်လို့တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါပေမဲ့အေအဖွဲ့ဖက်ကတော့တပ်မတော်စစ်ကြောင်းဟာကြောက်တော်မျိုးတွင်းမှာရှိတဲ့မဟာကံကြီးရှင်ဖရာတွင်းမှာစခန်းရှပြီးဒေသခံတွေကိုစစ်ဆေးမေးမြန်းတာတွေလုပ်နေတာကြောင့်တတိပိပစ်ခတ်တာဖြစ်တယ်လို့အေအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ကြောက်တော်မျိုးရဲ့အဝင်ပေါ့နော်ဒီဒိတ်စပန်နဲ့ဒီတရားခိုင်နာမှာရှိတယ်ဒီမဟာကံကြီးရှင်ဖရာဒီပရဝုံတွင်းမှာဟိုဒီမှာစစ်တပ်ကလာပြီးတော့သူတို့တက်ဆွေစခန်းရှထားတာရှိတယ်။အဲ့ဒီနေရာကနေပြီးတော့မှသူတို့ဒီကျွန်တော်ရဲ့ဒေသခံပြည်သူတွေကိုနော်ဟိုတခြားလုံးသူတို့ဒီအနှောင့်အယှက်ပေးနေတဲ့ဥစ္စာတွေရှိတယ်အထူးသဖြင့်တော့ဒါမတရားဟိုဖမ်းဆီးစစ်ဆေးတာတွေချင်းချောက်တာတွေနော်ဒါအမျိုးသမီးတွေကိုနှောင့်ချက်တာတွေသူတို့အဲ့လိုမျိုးတွေတောက်လျှောက်လုပ်နေတာရှိဆိုတော့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီအဲ့ဒီဘုရားဝင်းတင်းမှာသခန်းချထားတဲ့ဒီပမာစစ်တပ်ကိုကျွန်တော်တို့ဒါထုံမတဲ့အနေနဲ့ဒါတတိပိပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ
်။အခုလိုနှစ်ဖက်တိုက်ပွဲတွေဖြစ်တိုင်းတိုက်ပွဲဖြစ်ပေါ်ရာဒေသတွင်းနေထိုင်သူတွေအတွက်နောက်ဆက်တွဲဒုက္ခတွေနဲ့ကြုံကြရရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။အခုလေမနေ့ကတိုက်ပွဲဖြစ်ပေါ်ခဲ့တဲ့ကြောက်တော်မြို့နယ်တွင်းမှာဒေသခံတွေနဲ့လမ်းတော်လွင်လာတွေကိုတပ်မတော်ဖက်ကစစ်ဆေးမေးမြန်းတာတွေရှိတယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်။ရခိုင်မြောက်ပိုင်းမှာတပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေတာဖြစ်ပြီးတပ်မတော်ဖက်ကလည်းစစ်ဆင်ရေးတွေကိုပုံမှန်လှုပ်ဆောင်နေတာဖြစ်တယ်လို့အေအေဖွဲ့ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမှုန်းယူတိုက်ခိုက်နေတာတွေကြောင့်ရခိုင်မြောက်ပိုင်းစစ်မြေပြင်ဟာလည်းတဖြည်းဖြည်းကျပြန့်လာတာဖြစ်ပါတယ်။